ဇွန်လ19ရက်နေ့စနေနေ့မှာကြာရောက်တဲ့ဒေါ်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အဖြစ်ပြည်တွင်းပြည်ပနိုင်ငံအတော်များများမှပန်းတပိတ်အဖြစ်ဆင်နွှဲကြရပြီးဒေါ်ဆန်းစုကြည်နဲ့ဖမ်းဆီးခံရသူအားလုံးပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းကိုစူးစီးတင်ပြထားပါတယ်။ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ဖြစ်ပန်းတပိတ်လှုပ်ရှားမှုကိုစနေနေ့ကမြန်မာနိုင်ငံတည်းလှုပ်ခဲ့ကြသလိုပဲပြည်ပနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီကြိုးပမ်းမှုကိုဂုဏ်ပြုဖို့နော်ဝေးနိုင်ငံဖလိုရန်မှာ2016ကဖွင့်လင်းခဲ့တဲ့အောင်ဆန်းစုကြည်ပန်းချံချစ်မြတ်နိုးသူများအဖွဲ့ဟာလည်းဒီလှုပ်ရှားမှုမှာအဓိကပါဝင်ခဲ့တာပါ။ဒေါ်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့မှာဒီကမ္ဘာလုံးအတိုင်းအတာနဲ့ပန်းတပိတ်ဆင်နွှဲရေးအပြည်ပြည်ဆိုင်ရာလှုပ်ရှားမှုအတွက်ဦးဆောင်ဆွေးနွေးသူတွေထဲမှပါတဲ့ဂျာမနီနိုင်ငံကမတ်ဘီဘီကစနေနေ့လှုပ်ရှားမှုအကြောင်းခုလိုပြောပါတယ
်။ကျမတို့ဒေါ်ဆန်းစုကြည်ဆိုင်ချန်ကနေပြီးတော့ဒီကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်။အဲ့ဒါတော့ပန်းတပိတ်ပေါ့နော်။ဒါကြောင့်မို့ဒီကမ္ဘာလုံးဝိုင်းပြီးတော့ပါပူးပေါင်းပါဝင်ကြရပေါ့နော်မြန်မာနိုင်ငံကအစနိုင်ငံတွေနိုင်ငံတွေကသူတို့ရှိတဲ့နေရာတွေမှာပန်းတပိတ်တွေပါဝင်ပြီးကြရတယ်။အောက်ဆန်းစစ်ကြီးပန်းချန်တွေမှာတော့တစ်တင်ဆိုင်တယ်ခုပြည်တွေလွတ်တယ်ပြီးတော့နှင်းစီပန်းတွေပန်းတယ်ပေါ့နော်နှင်းစီပန်းပန်းတပိတ်ထဲမှာနှင်းစီပန်းအနီရောင်ကိုပဲရွေးချယ်ပြီးပန်းပြလိုက်တယ်။ဘာကြောင့်လဲဆိုတော့အနီရောင်ကရင်းရင်ချင်းကိုပြတဲ့အနေနဲ့ကျွန်တော်နှင်းစီပန်းအနီကိုရွေးချယ်လိုက်တယ်
အင်္ဂလန်နိုင်ငံမှာလည်းဒေါ်ဆန်းစုကြည်မွေးနေ့အတွက်ပန်းတပိတ်ဆင်နွှဲရင်းစစ်ကောင်စီရဲ့ဖမ်းဆီးခံရသူတွေအားလုံးပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြတယ်လို့လန်ဒန်မြို့ကဒေါက်တာဇင်လင်းထိုက်ကပြောပါတယ
်ကျွန်တော်တို့ဒီနေ့လန်ဒန်ပွဲမှာပေါ့နော်ဒေါ်ဆန်းစုကြည်အတွက်ရေးပြီးစုပြီးတော့မနက်ပိုင်းမှာဆုံကတ်တယ်ပြီးတော့ဒီနေ့လည်းနှစ်နာရီမှာပါလီမန်စကွဲမှာဒီချီတက်ပြီးတော့ဆန္ဒပြတယ်အဲမှာပန်းတပိတ်ပေါ့နော်အမျိုးသမားအမျိုးသားတွေရောအမျိုးသမီးတွေရောပန်းနေပန်းထားကြတယ်ပြီးတော့ဒီကျွန်တော်တို့မေတော်ဆန်းစုကြည်အနေအကျေကြောင့်ကနေပြီးတော့လွတ်မြောက်ဖို့ရဲ့ပြီးတော့ဖမ်းဆီးထားတဲ့အချင်းအကြခံထားတဲ့လူတွေအကုန်လုံးပေါ့နော်အဲဒီအကုန်လုံးလွတ်မြောက်ပေးဖို့လွတ်မြောက်ပါစေဆိုပြီးတော့ကျွန်တော်တို့ဆုတောင်းတယ်ပြီးတော့တောင်းဆိုရဲပေါ့နော
်နယ်သာလန်နိုင်ငံမှာလည်းဒေါ်ဆန်းစုကြည်မွေးနေ့ဘယ်လိုတောင်းဆိုလှူရှားခဲ့ကြသလဲဆိုတာကိုအမ်စတာဒမ်မြို့ကကိုထင်လင်းနဲ့စတပလာဒိုမြို့ကမမိုးပွင့်တို့ကပြောပြထားပါတယ်
နယ်သာလန်မှာရှိတဲ့ဒီအမိတ်သမီးတွေ group ပေါ့နော်အဲဒီ group ကနေပြီးတော့နယ်သာလန်နိုင်ငံမှာရှိတဲ့ Savannah Behaven ဆိုတဲ့အဲဒီ Amsterdam မှာရှိတဲ့ restaurant မှာကျင်းပတာဖြစ်ပါတယ်ဗျသူတို့ကနေ့လယ်7နာရီရက်ညနေ3နာရီလောက်ကြီးကျင်းပတယ်ဒီနေ့အစီအစဉ်မှာဒီနယ်သာလန်ရောက်တဲ့မြန်မာသားစုတွေအပြင်ကိုဒီနယ်သာလန်ရအဖွားအဝေးတယောက်ပေါ့နော်အသက်65နှစ်လောက်ရှိတဲ့ Kapriya ဆိုတဲ့အဲဒီအမျိုးသမီးကဒေါ်ဆန်းစုကြည်အတွက်အမတ်တရားမွေးနေ့စကားကိုနယ်သာလန်လိုပြောပြီးတယ်အဲ့ဒါပြီးတော့ကိမ့်မို့လီပြီးတော့သူတို့တွေအနီအောင်ပန်းတွေပန်းပြီးတော့ဒီ Amsterdam Dance Square မှာရှိတဲ့ဒီရင်းမြင်မှာပေါ့နော်ဒီဟိုငှက်တွေပေါ့နော်အစာကြေးကုသိုလ်ပြုပြီးတော့တောင်းပြီးတော့ပြီးသွားတာပေါ့
နေ့လယ်လောက်မှာအဲ Utrecht မှာ Utrecht ကစတပ်ပလတ်တိုဆိုတဲ့နေရာမှာပေါ့နော်ညဒီကိုရောက်နေကြတဲ့ Netherlands ရောက်နေကြပြမတွေအကုန်လုံးကစုပြီးတော့မေစုအတွက်စုတောင်းပွဲလေးပေါ့နော်မေစုအမြန်ဆုံးပြန်လို့ဖို့အတွက်နောက်ပြီးတဲ့ခါကျတော့သာဘုခုဖက်စီခံရနိုင်ငံရေးတင်းသားတွေအကုန်လုံးပြန်လွတ်မြောက်ဖို့အတွက်အားလုံးကဆုတောင်းပေးခဲ့ကြတာပေါ့နော်ပြီးတဲ့ခါကျတော့အဲ့ဒီပြန်လွတ်မြောက်ဖို့အတင်ကြတာအနေနဲ့ပေါ့နော်ခိုးလေးတွေလည်းလွတ်ခဲ့ကြတယ်ပြီ
းတဲ့ခါကျတော့အမေစုရဲ့မွေးနေ့အတွက်ဆိုပြီးတော့လည်းကိတ်ကလေးတွေလည်းခွဲခဲ့ကြတယ်အလားတူအမေရိကန်ပြည်
အောင်စုမြို့အတော်များများမှာလည်းဒေါ်ဆန်းစုကြည်မွေးနေ့ဘွဲကိုကျင်းပခဲ့ကြတာပါဝါရှင်တန်ဒီစီမှာကျင်းပတဲ့ပွဲနဲ့ပတ်သက်ပြီးဥယျာဉ်ထွေးပြောတာက
ကျွန်တော်တို့ရောဒေါ်ဆန်းစုကြည်အပါဝင်ဖန်စီသားတဲ့ဟိုအချင်းကြနေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတိုင်းသားလူမျိုးပေါင်းစုံပေါ့နော်ကျွန်တော်တို့ဗမာပြည်မှာပြောကြတဲ့အတိုင်းပဲဖန်တပိတ်ဆိုပြီးတော့ကျွန်တော်ကြွရောက
်လာရည်ကျွန်တော်မြို့ချမြန်မာတွေကနေပြီးတော့ပန်းနေပန်းနေယူလာတဲ့အဲ့ပန်းနေကျွန်တော်ပန်းအုပ်တွေထိုးတယ်ပြီးကျွန်တော်တို့ဖေးအားမှာကျွန်တော်တို့ကပ်ပြီးတော့ကျွန်တော်တို့စုတောင်းမြစ်တာပူကြတယ်ဒေါ်ဆန်းစုကြည်အပါဝင်ဖန်စီတန်းတွေကိုအားလုံးမြို့ဝစီတောင်းနေဆန်ဖရန်စစ္စကိုမြို့မှာလည်းအခုအတန်းနှိမ့်နေချိန်မှာပဲဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကျင်းပနေကြပါတယ်ပွဲကျင်းပနေတာနဲ့ပတ်သက်လို့ဥက္ကုကုလေးကအခုလိုပြောပါတယ်
ကျွန်တော်တို့ကခေါင်းစည်းတာထားတော့ပန်းပန်လျက်ပဲပလိုပဲအခက်အခဲကြီးကြုံဆုံနေကြပါနေစီကမို့ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကျင်းပနေကြပါတယ်ပွဲကျင်းပနေတာနဲ့ပတ်သက်လို့ဥက္ကုကုလေးကအခုလိုပြောပါတယ်
ကျွန်တော်တို့ကခေါင်းစည်းတာထားတော့ပန်းပန်လျက်ပဲပလိုပဲအခက်အခဲကြီးကြုံဆုံနေကြပါနေစီကမို့ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲက
ဘော့စတွန်မြို့မှာလည်းခရစ်ယာန်ဘုရားကျောင်းတစ်ခုမှာဒေါန်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပနေကြပါတယ်။မြန်မာပြည်လှူရှားသူမတ်တော်ရာထွန်းကျော်ပြောပြတာက
ဒီနေ့ကကျမတို့ဘော့စတန်ဖရီဘာမာနဲ့ Oversea Bombies Christian Fellowship အသင်းနဲ့ပူးပေါင်းပြီးတော့သူတို့ချက်ရှောင်းမှာမေဆုရဲ့မွေးနေ့အတွက်ရည်ရပြီးတော့ကျမတို့မေဆုအတွက်ကိတ်မုတ်အကြီးကြီးတစ်လုံးမှာပြီးတော့ကိတ်မုတ်ခွဲမယ်ဖျောင်းနိုင်ထွန်းပြီးတော့အားလုံးဝိုင်းပြီးတော့အမြန်ဆုံးလွတ်မြောက်ပါစေပေါ့နော်မေဆုနဲ့အတူအကျဉ်းချခံနေရတဲ့အခုမတရားဖန်ဆီးအချုပ်နိုင်ခံရတဲ့4,000ကျော်လူများနဲ့အခုမြန်မာပြည်ကြီးပါအားလုံးလွတ်မြောက်ဖို့ကျမတို့ဝိုင်းပြီးဆုတောင်းမယ့်ပွဲရှိပါတယ
်အလားတူဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းပန်းသပိတ်တွေဆင်နွှဲရင်းဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြသလိုမြန်မာနိုင်ငံတွင်းမှာလည်းမြို့တော်မြို့များမှာပန်းသပိတ်လှူရှားမှုတွေဆင်နွှဲခဲ့ကြပါတယ်ခင်ဗျာ